တိုကျိုမှာကျင်းပတဲ့အိုလံပစ်ပွဲတော်မှာအမေရိကန်သမ္မတကတော်ဂျိလ်ဘိုင်ဒန်တက်ရောက်ဖို့အတွက်ဂျပန်နဲ့အမေရိကန်ပြည်ထောင်စုအကြားအစီအစဉ်တွေချမှတ်နေပြီးတော့သမ္မတဂျိုးဘိုင်ဒန်ကတော့လိုက်ပါမယ့်ပုံမရှိဘူးလို့ယူမီယူရီရှင်ဘောနေစဉ်သတင်းစာကတနင်္ဂနွေနေ့တုန်းကရေးသားပါတယ်။ဇူလိုင်လ23ရက်နေ့မှာကျင်းပမယ့်အိုလံပစ်အားကစားပွဲတော်ဖွင့်ပွဲအခမ်းအနားမှာသမ္မတကတော်ဂျိလ်ဘိုင်ဒန်တက်ရောက်ရင်းနဲ့ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါနဲ့တွေ့ဆုံမှုကိစ္စတွေဟာဂျပန်နဲ့အမေရိကန်အစိုးရတွေစီစဉ်နေတဲ့ဖြစ်နိုင်ခြေကိစ္စတွေအဖြစ်သတင်းစာမှာဖော်ပြပါရယ်။ဒါပေမဲ့ဘယ်သတင်းရက်ွက်ကူမှာတိတိကျကျကိုးကားရေးသားထားတာတော့မရှိပါဘူး။ဂျပန်နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်အဖြစ်ပြောဆိုပြီးကိုရိုနာဗိုင်းရပ်စ်ကရောဂါတွေကြောင့်အိုလံပစ်အားကစားပွဲစဉ်တွေကိုမဖြစ်မနေဆက်ကျင်းပဖို့ဝန်ကြီးချုပ်ဆူဂါရဲ့ဆုံးဖြတ်ချက်ကိုထောက်ခံတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါရယ်။ COVID-19 ရောဂါကူးစက်မှုတွေရှိလာမှဆိုရင်လည်းအတွေ့ဂျပန်မှာကမ္ဘာအကြီးဆုံးအိုလံပစ်အားကစားပွဲတော်ကျင်းပရေးကိစ္စကိုတစ်နှစ်ရွှေ့ဆိုင်းခဲ့တာပါအခုလည်းအိုလံပစ်ပွဲတော်ကျင်းပမယ်ဆိုရင်ယောဂကုသမှုတွေကရှိနိုင်တယ်ဆိုပြီးတော့ဂျပန်ပြည်သူတွေနဲ့ကျန်းမာရေးပညာရှင်တွေကဆက်ပြီးတော့စိုးရိမ်နေစေဖြစ်ပါတယ်2024အိုလံပစ်ပွဲတော်ကိုတော့ပြင်သစ်နိုင်ငံပါရီမြို့မှာလက်ခံကျင်းပမှာဖြစ်ပြီးအခုဂျပန်အိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်တက်ရောက်ဖို့စီစဉ်နေတယ်လို့လည်းပြောပါတယ်ရှင်